ထိုင်းနိုင်ငံဘန်ကောက်ကအင်အားဝင်လင်းမြန်နာဖျားဘုံဖောက်ခွဲမှုနဲ့ဆင်နွှဲပြီးအဖမ်းခံရသူယူဆုဖူမီရလီကဖောက်ခွဲပစ္စည်းတွေကိုသူပိုင်ဆိုင်ကြောင်းဝန်ခံခဲ့တယ်လို့ရဲကပြောပါတယ်။သူကနိုင်ငံခြားသားတစ်ယောက်ဖြစ်ပြီးလူ20သိန်းဆုံးခဲ့တဲ့အင်အားဝင်နှစ်ကွန်းမှာဖောက်ခွဲဘုံထောင်ခဲ့သူမဖြစ်နိုင်ဘူးလို့တာဝန်ခံအရာရှိတွေကပြီးခဲ့တဲ့သတင်းပတ်တုန်းကပဲပြောကြားခဲ့တာပါ။ဒါပေမဲ့ဘုံလုံးတဲ့ပစ္စည်းတွေဖမ်းမိခဲ့တဲ့အခန်းမှာသူ့ရဲ့ DNA နဲ့ကပ်ညီတာကိုတွေ့ခဲ့ရတာမို့သူဟာဒီဘုံဖောက်ခွဲမှုနဲ့ပတ်သက်နေမှာတော့တေးကြတယ်လို့ဆိုပါတယ်။နောက်နိုင်ငံခြားသားတစ်ယောက်ဖြစ်တဲ့အဒမ်ကရဒက်ကိုလည်းဘုံဖောက်ခွဲမှုနဲ့ဆင်နွှဲပြီးဖမ်းဆီးထားတာဖြစ်ပြီးနောက်ထပ်ဖမ်းဝရမ်းအသစ်နှစ်ခုကိုပါထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဘုံဖောက်ခွဲမှုနဲ့ဆင်နွှဲပြီးမင်းမြန်းမှုအတွက်အလို့ရှိနေသူအများပြားဆင်းနေမှာထိုင်းမွတ်စလင်အမျိုးသမီးတူလည်းပါဝင်ပါတယ်။ဖန်ထားတဲ့ဒီနိုင်ငံခြားသားနှစ်ယောက်ဟာဘယ်နိုင်ငံသားတွေလဲဆိုတာနဲ့ပတ်သက်ပြီးတာဝန်ခံအရာရှိတွေကတစုံတရာထုတ်မပြောပေမဲ့မယ်ရီလီဟာတရုတ်နိုင်ငံကုလမှကင်ဆောင်ထားပြီးသူ့မွေးရဟာဝီဂါမွတ်စလင်လူနည်းစုတွေနေထိုင်ရာစင်ကြန်းပြည်နယ်လို့ဖော်ပြထားပါတယ်။ထိုင်းသတင်းတွေကတော့ဒီဘုံဖောက်ခွဲမှုဟာဒလိုင်လာရုံးကဝီဂါမွတ်စလင်တရားချုပ်ကိုထိုင်းစစ်ရကပြန်ပြီးပို့တာနဲ့ဆက်နွယ်နေနိုင်တယ်လို့ကောက်ချက်ချရေးသားခဲ့ကြပါတယ်။သူတို့ကိုအတင်းကျပ်တရုတ်နိုင်ငံကိုပြန်ပြီးပို့ခဲ့တဲ့နောက်ဆက်တွဲအဖြစ်နဲ့အစ္စတန်ဘူးမြို့မှာထိုင်းနဲ့တရုတ်တန်ယုံတွေပြစ်မှတ်ထားတဲ့အကြမ်းဖက်ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်။အင်ယာဝန်နကွန်းဟာတရုတ်ခီးသွားတွေကြားရေပန်းစားတဲ့နေရာတစ်ခုဖြစ်တာမို့တရုတ်အစိုးရရဲ့ဖိနှိပ်မှုကိုခန်းနေရတဲ့ဝီဂါတွေကဒီနေရာကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်နိုင်တယ်လို့ထင်ကြီးလဲပေးနေကြတာပါ။